路径的设定，今生这把子，都灭大双个把乱。
အရှင်ပြေကောင်းမွန်လာဖို့အတွက်ကိုတိုင်းမိမာပြင်စရာတွေများစွာရှိနေပါတယ်။ဥပမာအားဖြင့်နေရာတကာမှာမတန်ရှင်းမှုတွေအမိုက်တရိုက်တွေမြင်ရလို့အမိုက်ကောက်ကြပါတယ်။တန်ရှင်းရေးတွေကိုတပြည်လုံးအတိုင်းအတာနဲ့ဆောင်ရွက်ခဲ့ကြပါတယ်။နောက်ကလည်းနေ့စဉ်နဲ့အမျှတန်ရှင်းရေးအတွက်ပြုပြင်ပြောင်းလဲသွားမှာဖြစ်ပါတယ်။ပြည်သူပြည်သားအများကလည်းလှိုက်လှဲလှဲလှဲပါဝင်ဆောင်ရွက်ကြတာမြင်ရလို့ကြည်နူးစရာကောင်းပါတယ်။အားလုံးတွေကောင်းဖို့အတွက်တဦးကစေနာတဦးကမြတ်တာနဲ့ညီညာညာဆောင်ရွက်ကြခြင်းပင်ဖြစ်ပါတယ်။တိုင်းပြည်တစ်ပြည်မြို့တစ်မြို့ကိုဝင်လိုက်တာနဲ့ပထမဦးဆုံးရင်ဆိုင်ကြုံတွေ့ရမှာကပတ်ဝန်းကျင်ဖြစ်ပါတယ်။ဒီနိုင်ငံနဲ့သူ့ပတ်ဝန်းကျင်ဟာဘယ်လောက်တန်ရှင်းသလဲစိတ်ဝင်စားစရာကောင်းသလဲဆိုတာစကားမပြောတော့လဲဖော်ပြနေပါတယ်။ဥပမာလေစိတ်ရောက်လို့အပေါ်လေးသွားတဲ့အခါရေအိမ်တွေရဲ့တန်ရှင်းမှုကဘယ်လောက်အဆင့်အတန်းရှိသလဲဆိုတာပြောနေပါတယ်။ဦးဇင်းတို့တိုင်းပြည်မှာကစတင်ပွင့်လင်းလာစဖြစ်လို့နေရာတိုင်းမှာနိုင်ငံတကာအဆင့်မီအနေအထားတွေမရှိသေးတော့လဲတဖြည်းဖြည်းချင်းပြုပြင်ပြောင်းလဲရင်းနဲ့ကောင်းမွန်လာမှာဖြစ်ပါတယ်။တာဝန်တရအနေနဲ့လှုပ်ဆောင်တဲ့တူချင်းတဌာနာချင်းကနေတိုင်းပြည်ကြီးတစ်ခုလုံးတန်ရှင်းသွားအောင်ဖြစ်ပါတယ်။ပဝန်းကျင်တန်ရှင်းသားရမှုဟာလူသားတွေရဲ့စိတ်နေသဘောထားများကိုလည်းခံမှန်းလို့ရပါတယ်။လူသားပဝန်းကျင်ရဲ့ကောင်းမွေဆိုးမွေအနေအထားတွေဟာလူသားတွေရဲ့စိတ်နေသဘောထားနဲ့တော်တော်လေးဆက်နွယ်မှုရှိနေတာကိုမြင်သိနိုင်ပါတယ်။သားရလှပအေးချမ်းတဲ့ပဝန်းကျင်တစ်ခုကိုရောက်တဲ့အခါလူတွေရဲ့စိတ်ဓာတ်ဟာသားရငြိမ်းချမ်းကြည်နူးခွင့်ရတယ်လို့အစဉ်မပြေတဲ့ပဝန်းကျင်ရောက်ပြန်တော့လေအဲ့ဒီအစဉ်မပြေမှုတွေကလူသားတွေကိုတက်ကူးဆက်စီပါတယ်။သူ့အတွက်အတွင်းပြင်ပြောင်းလဲမှုတွေဟာလူသားတွေတိုးတဲ့အောင်မြင်ရေးမှာအရေးပါကြောင်းသိရလို့နိုင်ငံတကာမှာတန်ရှင်းရေးကိုဦးစားပေးနေတဲ့ကတခုအဖြစ်လေးနဲ့စွာဆောင်ရွက်ကြပါတယ်။ကျန်းမာရေးဆိုတာလဲတန်ရှင်းမှုနဲ့ဆက်ဆက်နေပါတယ်။မတန်ရှင်းတဲ့ပတ်ဝန်းကျင်မှာညစ်ညစ်ပေးပေးနေထိုင်မယ်။မတန်ရှင်းတဲ့အစားအစာတွေကိုသုံးဆောင်နေမယ်။မတန်ရှင်းတဲ့ရေကိုတောက်သုံးနေကြမယ်။စတာတွေဟာလူရဲ့ကျန်းမာရေးကိုထိခိုက်စေတာဖြစ်လို့သက်ဆိုင်ရာကျန်းမာရေးဌာနတွေကစည်းကမ်းဥတွေများနဲ့စတင်ပြုပြင်ပြောင်းလဲလာပြီဖြစ်ပါတယ်။အစားအစာတွေကိုအယောင်ဆိုးတာအတုလုတာထုတ်လုပ်မှုမမှန်ကန်တာတွေကိုလည်းအလားတူပင်စစ်စစ်ရေးပြောင်းလဲရမှာအမှန်ပါပဲ။သို့မဟုတ်ရင်ဒီပစ္စည်းတွေစားသုံးပြီးအရွယ်မတန်းပြီးအသက်ဆုံးသူတွေများစွာဖြစ်ပါတယ်။ဦးဇင်းတို့တန်ဃာတော်များအနေနဲ့လည်းပြင်သင့်ဓာတ်တွေကိုပြင်ဆင်နေကြတာမြင်တွေ့နိုင်ပါတယ်။နေရာအနှံ့အတော်များများမှာတပိတ်ပတ်ပြီးအလူခံနေကြတဲ့ရှင်ယဟန်တွေကိုမြင်တွေ့နိုင်ပါတယ်။လက်ဖက်ရည်ဆိုင်၊ထမင်းဆိုင်၊ကားဂိတ်နဲ့ဈေးတွေမှာအများအပြားတွေ့မြင်နိုင်ပါတယ်။တချို့ဆိုရင်မနေ့ပိုင်းတောင်မဟုတ်တော့ဘူး။နေလွဲလို့မွန်းတိန်ချိန်များတောင်ရောက်နေပြီးတပိတ်ပတ်ပြီးအလူခံလို့ကောင်းစေဖြစ်ပါတယ်။စီးလို့ဝါလို့ဖြစ်ပြီးအထိမ့်သိမ့်မဲ့မဲ့နဲ့မဖြစ်သင့်တဲ့ကိစ္စတစ်ခုဖြစ်နေတာပြင်ဆင်ဖို့စဉ်းစားတင်ပါတယ်။ဒီကိစ္စကိုတန်ဃာတော်အချို့ကအစည်းအဝေးထိုင်ပြီးဘလူဆောင်ရက်တင်နေဆိုတာဆွေးနွေးနေကြတာသိရလို့ကျေးဇူးတင်မိပါတယ်တကယ်လို့တင်ပါတယ်တချို့သောနိုင်ငံခြားသားတွေဘူးမသိဘာမသိနဲ့တပိတ်ပိုက်ရှင်ငယ်ယဟန်ငယ်တွေကအလှငွေလာတောင်းကြလို့မပေးခြင်းပေးခြင်းနဲ့ပေးခဲ့ရတာတွေသူတို့အတွေ့အကြုံပြောပြလို့သိရဖို့ပါတယ်သူတို့လာတောင်းရင်မဖြစ်မနေပေးရသလားတဲ့မိကွန်းလည်းမေးလာကြပါတယ်တပိတ်တော်ကိုလွယ်ပိုက်ပြီးဆုံးခံကြွားတာဟာတောင်းခြင်းတစ်မျိုးပင်ဖြစ်ပါတယ်ဒါပေမဲ့အရိယာသူတော်စင်တွေရဲ့မြတ်သောတောင်းခြင်းတပိတ်တော်တဲကိုကြလာသမျှရသမျှနဲ့ရောင်ရဲပြီးအင်းကြီးဒိတ်ခါတွေနဲ့မျက်လွာချပြီးဆုံးကန်ကြွာလှမ်းအလူခံရမှာဖြစ်ပါတယ်မြတ်ဗုဒ္ဓရှင်အစုစုတို့ကျင့်ကြံခဲ့ကြတဲ့မြတ်တော်လမ်းစဉ်တစ်ခုဖြစ်ပါတယ်ဒီလမ်းစဉ်ကိုလူချင်းမျက်မောမှုတွေနဲ့ကျင့်ကြံအားထုတ်လို့မရပါဘူးဝမ်းစာရေးဖြည့်ရှင်းဖို့အတွက်နေရာတကာမှာလူတကာကိုမျက်နှာငယ်လေးနဲ့တောင်းရန်နေစရာမလိုပါဘူးရှင်ယဟန်ဆိုတာသာသနာပေါင်းမှာကိုကျင့်ဖို့ကိုအလုပ်ကိုလုပ်နေရင်နေစရာစားစရာဝတ်စရာပူစရာမရှိလူမဲ့တကားတွေရှိနေပြီးသားဖြစ်ပါတယ်။ရန်ကုန်မန်းလေးစားတဲ့အမျိုးကြီးတွေမှာဖြစ်စေတိုင်းပြည်လုံးအတိုင်းအတာနဲ့ဖြစ်စေတပိတ်လွယ်ပြီးဒါနာတော်ကိုခုတုံးလို့ကတိတ်ခါမဲတဲ့တောင်းရန်မှုတွေကိုစည်းကမ်းဥတွေနဲ့တားမြစ်တင်ပါတယ်။တကယ်ပရိယပရိပတ်ကိုကျင့်တော်မူကြတဲ့တန်ဃာတော်များကဒီလိုလုပ်လို့မရှိပါဘူး။ဝီနီးတိတ်ခါနဲ့တကယ်ဖရာသားတော်အစ်စ်တွေကစွန့်ငံကြွရင်သူတိတ်ခါနဲ့သူကြည့်ညိုစရာဖြစ်အောင်ကြွာလှမ်းနေရှိပါတယ်။ဆုံးကကြွာတာမဟုတ်ပဲတပိတ်နဲ့တောင်းရန်နေတာတွေကတော့အယုတ်ဆိုးပါတယ်။အကောင့်တွေဖြစ်လာဖို့ပြုပြင်ပြောင်းလဲတင်ပါတယ်။အကောင်းဆုံးတိုးတက်မှုတိုင်းဟာတလှမ်းချင်းလမ်းလျှောက်တယ်လို့တဖြည်းဖြည်းလှုပ်ဆောင်ရတာဖြစ်ပါတယ်။လူအများစုဖြစ်တဲ့ပြည်သူပြည်သားတွေရဲ့ရင်ထဲမှာ စည်းကမ်းဥတွေကိုတံပိုးထားလိုက်နာမှုနဲ့တန်ရှင်းမှုစားတဲ့ကောင်းမှုတွေကိုခုံမင်နှစ်သက်တဲ့အသိစိတ်တွေရှိနေဖို့လဲလိုအပ်ပါတယ်။ဘယ်ရာမဆိုပြည့်အစဉ်ပြင်ခဏဆိုသလိုပြုပြင်ခြင်းနဲ့စိတ်ရှိရင်သိမကြတဲ့အချိန်တိုအတွင်းမှာအကျိုးရှိရှိဆောင်ရွက်နိုင်မှာဖြစ်ပါတယ်။အခြေခံဖြစ်တဲ့အောက်ခြေကစပြင်ရင်မြင်မာတဲ့အရာတွေကိုတစ်ဆင့်ပြေးတစ်ဆင့်မြင့်တက်ကတက်လှမ်းနိုင်မှာဖြစ်ပါတယ်။အဆင်ပြေပြေပြုပြင်ပြောင်းလဲနိုင်ပါစေကြောင်းဆန္ဒပြုလိုက်ပါတယ်။ဒါရမပေါင်းသူတော်ကောင်းတို့ဆင်းရဲကင်းပြောက်ချမ်းသာရောက်ရည်ကိုစိတ်နှပြချမ်းမာချမ်းသာကြပါစေ။လူချင်းနှိပ်စက်ခြင်းကင်းရှင်းကြပါစေ။ဒုမြတ်သာဆွမ်းကပါလွမ်းငြိမ်ချမ်းကြပါ